ငင်းငယ်တရားဥပဒေစိုးမိုးရေးကိုဦးတည်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒေသခံတွေဒီကနေ့မကွေးတိုင်းဒေသကြီးပခုတ်ကူမြို့နယ်6ခံကြီးရွာမှာတွေ့ဆုံဆွေးနွေးပါတယ်ဒီလိုဆွေးနွေးပွဲတွေနိုင်ငံတွင်းကနေရာတချို့မှာကျင်းပလာခဲ့တာ10ချိန်နီးပါးရှိပြီဖြစ်ပြီးဆွေးနွေးပွဲတွေရဲ့ထိရောက်မှုနဲ့ငင်းငယ်လုပ်ငန်းစဉ်ပေါ်တည်ရောက်မှုအပေါ်မှာတော့သဘောထားအမြင်မျိုးမျိုးရှိနေပါတယ် VOA သတင်းထောက်မမေခါကစူးစီးတင်ပြထားပါတယ်
NLD ပါတီအာဏာရလာပြီးနောက်ပိုင်း2019ခုနှစ်ကစလို့ငင်းငယ်ရေးစကားဝိုင်းတွေကိုဒေတာတော်တော်များများမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ငင်းငယ်ရေးနိုဘယ်ဆုရှင်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုပ်ကိုင်လာတာအခုဆိုရင်10ချိန်နီးပါးရှိလာပြီဖြစ်ပါတယ
်အင်မလာမပြည်သူလူထုကအရေးရှိရှိတဲ့နိုင်ငံတွေမှာမထင်မမှတ်ဖဲနဲ့အရေးချင်းမရှိဘူးတို့မဟုတ်ကောင်းတဲ့အရေးချင်းနဲ့မပြည့်စုံတဲ့ခေါင်းဆောင်တွေအုပ်စိုးသားတွေလည်းတမိုင်းမှာရှိခဲ့ပါတယ်။ဒါပေမဲ့လည်းပြည်သူလူထုကနေပြီးတော့ဆင်ခြင်တုံတရားရှိလေလေအစိုးရတွေကောင်းနေတယ်ပဲ
။မကြသေးခင်ကကျင်းပပြည်ကြီးခဲ့တဲ့ပင်လုံငင်းငယ်ညီလာခံကထင်တယ်လို့ခီးမပေါက်ချိန်မှာတော့ငင်းငယ်ရင်းနဲ့တရားဥပဒေစိုးမိုးရေးကိုဥတီပြောဆိုတဲ့အတိုင်ပင်ခံရဲ့ငင်းငယ်ရေးစကားဝိုင်းတွေပေါ်ဝေဖန်တုံ့တက်မှုတွေရှိလာပါတယ်။ဒီပြင်လူမှုကွန်ရက်တွေမှာနိုင်ငံတော်အတိုင်ပင်ခံရဲ့ငင်းငယ်ရေးစကားဝိုင်းမကျင်းပခင်နေ့ရက်တွေအလိုမှနိုင်ငံတော်အတိုင်ပင်ခံလာမဲ့လမ်းတစ်လျှောက်ကိုပြင်ဆင်ချေတမှုတွေလုပ်တဲ့ဓာတ်ပုံဗီဒီယိုဖိုင်တွေတက်လာတာကြောင့်အရင်စစ်အစိုးရတုန်းနဲ့နှိုင်းယှဉ်မှုတွေရှိလာခဲ့တာပါလူကြီးလာမှတေချာပြင်ဆင်ပြတာတက်တဲ့အကျင့်တွေကိုအန္တရာယ်ဆိုးရလက်ထက်မှာမရှိတော့ဘူးလို့ဝေဖန်ထောက်ပြမှုတွေလည်းရှိလာခဲ့ပါတယ်။ငင်းငယ်ရင်းနဲ့ပတ်သက်တဲ့အသိပညာဗဟုသုတဖြန့်ဝေပေးဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့ဒီငင်းငယ်ရေးစကားဝိုင်းတွေကငင်းငယ်ရေးအတွက်ထိရောက်မှုအားနည်းတဲ့ဆိုပေမဲ့တခြားကောင်းကွက်တွေရှိနေသေးတယ်လို့ပြောပြလာသူကတော့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိမ့်ပါ
။အမျိုးသားရှင်ချားစင်ကြီးလုပ်ငန်းစဉ်ကြီးတစ်ခုလုံးအတွက်ဆိုရင်တော့ထိရောက်တင်တော့မထိရောက်ဘူးလို့အဲ့ဒီလိုမြင်ပါတယ်ဒီငင်းငယ်ကြီးစကားဝိုင်းဆိုတဲ့เนาะခေါင်းစဉ်နဲ့တော့ဟိုပြောမယ်ဆိုရင်เนาะငင်းငယ်ကြီးလုပ်ငန်းစဉ်ကြီးအတွက်ကြီးကြီးမားမားဟိုထိရောက်အကျိုးပြုမှုမရှိပေမဲ့လို့အောက်ခြေပြည်သူလူထုခြေလက်ပြည်သူလူထုနဲ့ထိတွေ့တဲ့စကားဝိုင်းအနေနဲ့ကတော့เนาะအောက်ခြေမှာเนาะဖြစ်ပျက်နေတာတွေလွဲချော်နေတာတွေเนาะတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့ဆန်းဆောင်ကြီးအားနည်းချက်တွေကိုတော့တိုင်းရိုက်ပြိနိုင်တဲ့အတွက်ကြောင့်တော့အတိုင်းတာတစ်ခုအထိကျိုးပြုတ်တယ်လို့တော့သုံးသပ်လို့ရပါတယ
်ချင်းမျိုးသားတူ CNF ကအတွင်မူဒေါက်တာရွှေခါကတော့ငင်းငယ်ရေးစကားဝိုင်းတွေနဲ့ပတ်သက်လို့သူ့အမည်ကိုအခုလိုပြောပြသွားပါတယ
်ဆိုတော့ပထမတစ်ချက်ကတော့ကျွန်တော်တို့ဒီငင်းချန်ကိစ္စနဲ့ဒီ OMS raising လို့တဲ့ပုံစံမျိုးဖြစ်သွားတော့နံပါတ်1တစ်ချက်မောင်းတာပေါ့နော်နံပါတ်2တစ်ချက်ကတော့ substance အရာပြောရင်တော့အချက်လက်အရာပြောရင်တော့ဟိုမင်းမရပါမှရလာမယ်လို့တော့ကျွန်တော်မပြောလည်းဘူးပေါ့နော်ဟိုအထောက်အကူပြုမယ်လို့တော့ဟိုကျွန်တော်ဟိုဘာမှပြောရင်ချက်မရှိဘူးပေါ့ဘာဖြစ်လို့လဲဆိုတော့ဒါ OMS sizing အဆင့်ပဲရှိတယ်လို့ကျွန်တော်တို့မြင်တာပေါ့နော
်ပို့ခေါင်းဆောင်တူဖြစ်တဲ့ခွန်မြင့်ထွန်းကတော့ငင်းငယ်ရေးစကားဝိုင်းတွေစီကနေတကယ်ငင်းငယ်ရေးအတွက်နီလန်းကောင်းတွေဆက်ရှာဖို့လိုတယ်လို့ဆိုလိုက်ပါတယ်
ဒါမဲ့နိုင်ငံတော်ခေါင်းဆောင်ပိုင်းအနေနဲ့ကလည်းဒီမှာဖြစ်ဖြစ်ဆောင်ရွက်နေတာဟုတ်တာကိုကျွန်တော်တို့ပြောဆိုတယ်။နောက်တော့လည်းပဲဒီစကားဝိုင်းကြီးကနေတဖြင့်ကျွန်တော်တို့ဆက်ပြီးတော့ငင်းငင်းကိုရာယူဖို့လိုတယ်ဆွဲရပြီးအောင်ဆုံးထူတော်ဖို့လိုတယ်လို့ဒါပြောတာဖြစ်ပါတယ်။ငင်းငင်းစကားဝိုင်းကြီးဆွေးနွေးဒါနေတဲ့ရပ်ဆားလို့တော့မရဘူး။ဒါကျွန်တော်ဆက်ပြီးတော့ဒါဒီကားတစ်ခုလိုအနေနဲ့ဖြတ်ပြီးဆောင်အော
င်မြမငင်းငယ်ကြီးလေးလာတုံးသက်သူဥမမောင်ဆိုကတော့ငင်းငယ်ကြီးစကားဝိုင်းတွေစီကနေမြမငင်းငယ်ကြီးကိုအထောက်ပံ့ပေးနိုင်ဖို့အတွက်အခုလိုအကြံပေးသွားပါတယ
်ကျွန်တော်အမြင်ပြောရင်တော့သိမ့်မထည့်ရောက်ဘူးထင်ပါလေသို့တော့သူရဲ့သူခေါင်းဆောင်မှုရငင်းငယ်ကြီးကလှုံ့ဆော်ပေးတယ်ဆိုတော့ဒါကန့်ကွက်စရာအကြောင်းမရှိပါဘူးငင်းငယ်ကြီးနဲ့ပတ်သက်ပြီးထိထိကြောက်လှုံ့ဆော်ခြင်းရင် NLD ပါတီနည်းနဲ့တပီလုံးမှဖွဲ့စည်းထားတာပဲလေ NLD ပါတီကခေါင်းဆောင်ပြီးတော့ဖြစ်တဲ့ NLD အစိုးရဘိုင်းမဟုတ်တော့ NLD ပါတီနဲ့ NLD တော်တော်ကိုယ်စားလှယ်နေပြီးတော့လူသူနေဝဲရီလုပ်ပြီးငင်းငယ်ကြီးနဲ့ချပြရှင်းပြတာကြီးလုပ်တင်ပါတယ်တနှစ်လူတွေအခြေအနေကိုသိကျင်လဲအဲ့ဒီ NLD ပါတီနဲ့လွှတ်တော်ကိုယ်စားလှယ်နေလူလူနဲ့ဆွေးနွေးပွဲလုပ်လူလူစီကနေပြီးတော့ဒေါ်ရနဲ့ထင်မကျက်အခြေအနေတောင်းယူပြီးတော့အထက်ကိုတင်ပြရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတင်ပြလို့ရမယ်လို့ထင်ပါတယ
်ဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံဟာပခုတ်ကူမြို့နယ်မှာငင်းငယ်ကြီးစကားဝိုင်းကျင်းပခဲ့ပါသေးတယ်ရှင်